အမေရိကန်သမ္မတအောင်ဘရက်ကိုဘားမားလက်ထက်ကပတ်ဝန်းကျင်ထင်းသေးဆိုင်ရာစီးပွားရေးစည်းကမ်းတွေကိုဖျက်သိမ်းတဲ့အမေရိကန်ကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပြီးနောက်တစ်နေ့မှာပဲပြည်ထောင်နိုင်ငံပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်ကိုလေးစားလိုက်နာသွားမယ့်အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေရဲ့စိန်ခေါ်မှုတွေကိုတစ်ကမ္ဘာလုံးရင်ဆိုင်နေရပြီးတခြားဆွေရတွေကမူဝါဒတွေပြောင်းဝင်မယ်လေ။တရုတ်နိုင်ငံကတော့ပြောင်းလဲမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုခဲ့တာပါ။သမ္မတထရမ့်ရဲ့အမေရိကန်ကမ္ဘာရာသီဥတုပေါ်လူတွေရဲ့လုံရက်တွေကနေရိုက်ခတ်လာနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးအရငင်းကုန်နေရတဲ့တကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စွန့်နေတဲ့အခြေပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းထားသမျှဆုံးရှုံးမှုကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။သမ္မတထရမ့်ကတော့ကြောင်မီးသွေးတူးဖော်မှုတွေပြန်လည်လှုပ်ဆောင်မှာဖြစ်ပြီးတန်ရှင်းတဲ့ကြောင်မီးသွေးတွေထုတ်လုပ်မယ်လို့မနေ့တုန်းကသမ္မတအမေကိုလက်မှတ်ရေးထိုးရမှာပြောဆိုခဲ့တာပါ။သမ္မတအင်ဂျီလိုပြောခွင့်ရသူရှော့စပိုက်ဆာကတော့ပတ်ဝန်းကျင်ကိုထင်းထင်းဆောက်ရှောက်ရင်အမေရိကန်မှာစွမ်းအင်တုံးမြင့်ထုတ်လုပ်နိုင်မယ်လို့သမ္မတထရမ့်ကယုံကြည်ထားကြောင်းပြောဆိုခဲ့ပါတယ်။